ဥရောပတိုက်တွင်ကိုရိုနာဗိုင်းရပ်စ်ကပ္ပကာယောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ရေးအတွက်စပိန်လူဦးရေ46သန်းရဲ့သွာလာမှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်မယ်ကြောင်းစပိန်အစိုးရကစနေနေ့မှကြေညာပါတယ်။နိုင်ငံတွင်းအသောအလာတွေပြိလိုက်တဲ့အီတလီရဲ့ပုံစံအတိုင်းစပိန်မှာသတင်းတစ်ပတ်ကြာအသောအလာပြိမယ်ကြောင်းအစိုးရကကြေညာတာပါ။စပိန်ဝန်ကြီးချုပ်ပီဒရိုဆန်ချက်စ်ရဲ့ကြေညာချက်ထဲမှာတော့အခုခါစပြီးပြည်သူတွေအနေနဲ့အစာအသောက်နဲ့စီးပွားဝယ်ယူဖို့အလုပ်သွားဖို့စီကံသွားဖို့နောက်လူငယ်တွေလူကြီးတွေကိုကူညီဆောက်ရှောက်ဖို့အတွက်ပဲအိမ်ကနေထွက်ခွေပြုမယ်လို့ပြောဆိုသွားပါတယ်။စပိန်ဝန်ကြီးချုပ်ကတော့ဘီဂိုနာဂိုမက်စ်လည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းဝန်ကြီးချုပ်ရုံးကသတင်းထုတ်ပါတယ်။စပိန်မှာစနေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံအတည်ပြုလူနာ 9,900 ကျော်ထိရောက်ရှိသွားပြီးဒါဟာဆိုရင်24နာရီအတွင်းလူပေါင်း 1,500 ထပ်တိုးတာဖြစ်ပါတယ်။စပိန်မှာဗိုင်းရပ်စ်ကြောင့်တည်ဆုံးသူ136ယောက်ထိရှိသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်သမားများတည်ဆုံးသူအများဆုံးနိုင်ငံလည်းဖြစ်သွားပါတယ်။တည်ဆုံးသူအများဆုံးနိုင်ငံတွေကတော့တရုတ်၊အီတလီ၊အီရန်နဲ့တောင်ကိုရီးယားနိုင်ငံတို့ဖြစ်ပြီးသူပြီးရင်စပိန်နိုင်ငံကပြည်သမားများမှာရပ်တည်နေတာဖြစ်ပါတယ်။ပြင်သစ်နိုင်ငံကလည်းကိုရိုနာဗိုင်းရပ်စ်ကျန်းမာကူးစက်မှုထိန်းချုပ်ရေးကန့်သတ်ချက်တွေကိုကြေညာပါတယ်။ IFS မျိုးစင်နဲ့လူပြတ်တိုက်တို့အပါအဝင်ခီးသွားတွေသွားလာလဲပတ်မှုများတဲ့နေရာတွေကိုတာဝန်ရှိသူတွေပိတ်လိုက်ပြီးလည်းဖြစ်ပါတယ်။ဒါပေမဲ့လူတွေစုဝေးတတ်တဲ့စားတောက်ဆိုင်တွေရုပ်ရှင်ရုံတွေနဲ့မဖြစ်မနေဖွင့်လှစ်ဖို့မလိုအပ်တဲ့လက်လီဆိုင်တွေကိုတော့တင်းနှင်းကလေးကဆက်လို့ပြင်သစ်မှာပိတ်ပင်မှာဖြစ်ပါတယ်။